အမေရိကန်နိုင်ငံဂျာယီဝန်ကြီးဟီလာရီကလင်တန်ဟာအာဆာဒေတာခီးစဉ်တတရခီးတစ်ထောက်အဖြစ်ပြည်ထောင်နိုင်ငံဘီဂျင်းမြို့တော်မှာရောက်နေပါပြီ။တောင်တရုတ်ပင်လယ်မှာနေပြည်တော်ပန်ဆိုင်မှုဆိုင်ရာအငင်းပွားနေတာကိုဖြစ်ရှင်းဖို့အတွက်နီးစနစ်တစ်ခုအပေါ်မှာတရုတ်နဲ့သူ့ရဲ့အင်းနီးချင်းနိုင်ငံတွေကြားသဘောတူညီချက်ရရေးတိုက်တွန်းဖို့တစိ့တစ်ပိုင်းအားဖြင့်ရည်ရွယ်ထားတဲ့ခီးစဉ်ဖြစ်ပါတယ်။နေပြည်တော်ပန်ဆိုင်မှုဆိုင်ရာအငင်းပွားနေတာကိုဖြစ်ရှင်းဖို့အတွက်ကျင်းဝစီမင်းစည်းကမ်းတစ်ခုအပေါ်သဘောတူညီချက်ရရေးတရုတ်နိုင်ငံအနေနဲ့ရှင်းတော်အရှာနိုင်ငံများအဖွဲ့အာဆီယံနဲ့အတူလက်တွဲလှုပ်ဆောင်ဖို့ဝန်ကြီးကလင်တန်ကလှူလာနေတာပါ။သဘောဝတရားစတာအရင်မြစ်ပေါ်ကြွယ်ဝတဲ့အဲ့ဒီဒေသမှာတင်းမာမှုတွေဆက်ဖြစ်လာမှာကိုတားဆီးဖို့မျှော်လင့်ချက်နဲ့လှုပ်ဆောင်စီချင်တာဖြစ်ပါတယ်။ပင်လယ်ပြင်တစ်ခုလုံးနီးပါးကိုပိုင်ဆိုင်တယ်လို့ပြောထားတဲ့တရုတ်နိုင်ငံကကျင်းဝစီမင်းဆိုင်ရာအဲ့ဒီလိုသဘောတူညီချက်မျိုးကိုလက်မှတ်ရေးထိုးဖို့ညှင်းဆန်ထားပါတယ်။အဲ့လိုလက်မှတ်ရေးထိုးတဲ့အစားနေမြေပိုင်ဆိုင်တယ်လို့ကြေညာထားကြတဲ့ထိုင်ဝမ်ဖိလစ်ပိုင်ဗီယက်နမ်မလေးရှားဘရူနိုင်းတနိုင်ငံချင်းစီနဲ့သဘောတူညီချက်ရယူဖို့တရုတ်ကပိုလိုလားပါတယ်ဒီအငင်းပွားမှုနဲ့ပတ်သက်ပြီးလှုပ်ဆောင်တဲ့နေရာမှာအရှိတောင်အရှနိုင်ငံတွေအနေနဲ့တင်ကြီးတညွတ်တဲ့ရည်ရည်လှုပ်ဆောင်ကြရမယ်လို့အင်ဒိုနီးရှားနိုင်ငံကနေတရုတ်နိုင်ငံစီမထွက်ခွာခင်အင်ကာနီမှာဝန်ကြီးကလင်တန်ကပြောခဲ့ပါတယ်